ရိပခါတွေရှိနေတဲ့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုတရားရင်ငယ်နှုန်းအကောင့်ထဲပေါ်ဖို့ခက်ခဲပေမဲ့လက်ရှိအဖြစ်90ရင်ငယ်နှုန်းလောက်တော့အကောင့်ထဲပေါ်နေပြီလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုသတင်းယူဖို့တွားရောက်နေတဲ့ပြည်ပသတင်းစာနယ်ဇင်းအဖွဲ့ရဲ့နောက်ဆုံးရခီးစဉ်မှာရခိုင်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောခဲ့တာပါဒီခီးစဉ်မှာပါသွားတဲ့ VOA ဖွဲ့သားဒေါခင်မျိုးသက်ကိုကိုသားညုတ်ဝီကခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒေါခင်မျိုးသက်လို့ဒီနေ့ရခိုင်ပြည်နယ်ခီးစဉ်ရဲ့နောက်ဆုံးနေ့ပေါ့နော်ဒီရခိုင်အစိုးရဖွဲ့ဝန်ကြီးချုပ်ကိုနိုင်ဦးဆောင်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ပြီးတယ်လို့သိရပါတယ်ခင်ဗျအတိတ်ကသူတို့ပြောချင်တဲ့အကြောင်းအရာပေးချင်တဲ့ message ရာဒီသတင်းစာရှင်းလင်းပွဲမှာဘာကိုပြောချင်တာလဲခင်ဗ
ျသူတို့ကဒီရခိုင်အစိုးရဖွဲ့ကနေပြီးတော့ပေါ့နော်ဒီ data တွေမှာမတည်ငြိမ်တဲ့အတွက်ကြောင့်မလို့တည်ငြိမ်အောင်မနေစူးစမ်းနေရပါတယ်ဆိုတာကိုသူတို့ပြောချင်ပါတယ
်အခုကုလသမဂ္ဂဟိုပါပေါ့နော်ဒီရခိုင်အကြံပေးဖွဲ့မှာပါတယ် Mr. Kofi Annan ရဲ့အကြံပေးချက်ကနော်ဘယ်တိုင်းဒါဒီအကောင့်ထဲပေါ်ပြီးလဲလို့မေးကြပါတယ်မေးတဲ့အခါမှာသူတို့တရားရခိုင်လုံးရဖို့ခက်ခဲပါတယ်ဖြစ်နိုင်မှုခက်ခဲပါတယ်ဟုတ်က90ရာခိုင်နှုန်းဝင်ချင်တော့အကောင့်ထဲပေါ်နိုင်ပါပြီတဲ့
ဟုတ်ကဲ့
တက်နိုင်တယ်များတော့မောကျမကြီးပညာကြီးကတက်နိုင်များဆောင်ရွက်နေပါလေဆိုပြောပါတယ
်တရားရာခိုင်နှုန်းလုံးအကောင့်ထဲပေါ်ဖို့ခက်တယ်ဆိုတာဘာကြောင့်လို့သူတို့အကြောင်းပြသည
်သူတို့နေမီမှာဟိုလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှင်းလင်းမှုတွေလုပ်နေရတယ်ဟိုတိုးကြံတဲ့လောက်ရှေ့တိုးမတော်နိုင်တဲ့အကြောင်းအရာတွေရှိတယ်လို့ပြောပါတယ
်ဒီရခိုင်ပြည်နယ်အတွင်းမှာသူတို့ဒီလုံခြုံရေးအရာသူတို့စစ်ဆင်ရေးတွေမှာဆောင်ရွက်တဲ့အခါမှာလူခွင့်ချိုးဖောက်မှုတွေရှိတယ်တချို့ဆိုလို့ရှိရင်လူခွင့်ဖွဲ့စည်းရေးဂျီနိုဆိုက်ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုတွေဖြီးကျွန်းလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိပါတယ်ဒီပေါ်မှာတော့ဒီဝန်ကြီးချုပ်အနေနဲ့ဗာပြောလဲခင်ဗ
ျလူမှုဝန်ကြီးကနေပြီးတော့ပြန်ပြီးတော့ဖြေပါတယ်ဥပဒေစိုးမိုးဖို့နဲ့ဖွင့်ပြဖို့ကိုဦးစားပေးပြီးလုပ်နေတယ်နောက်ပြီးတော့လုံခြုံရေးအတွက်သူတို့ဘဲမလိုက်တယ်လုပ်တာပါပေါ့နော်ဖန်တူပဲဟိုအကာအကွယ်ပေးပါတယ်ဘဲမဖဲမလိုက်ဘူးဂျီနိုဆိုက်လုပ်တဲ့ဟိုဟာမရှိပါဘူးပေါ့နော်နောက်တော့တည်ဆုံးပြီးလက်နဲ့တည်ပါသွားအခုတတိပြန်မရသေးတာဟာဒေတာတွေမှာအန္တရာယ်ရှိနေတယ်ပေါ့နော်အဲ့တော့စစ်ရှင်ရင်းနဲ့ဝင်ပြီးတော့ဒါတွေကိုရှင်းလင်းနေရတယ်ပေါ့နော်ဒါနှစ်ဖက်လုံးကိုထိခိုက်နိုင်တဲ့အတွက်ကြောင့်မလို့ဟိုတိတ်ချလုံနေရတာပါတဲ့ဒါလူမျိုးတုံးတပ်ဖြတ်မှုမဟုတ်ပါဘူးပေါ့နော
်အရင်တုန်းကသတင်းတောက်တွေတွားပြီးတော့လေးလာကြတဲ့ခါမှာတချို့ဒေတာကန်အထူးဖြစ်ပေါ်ဒီဒေတာကန်မွတ်စလင်တွေဘက်ကသူတို့ပေါ်လူခွင့်ချိုးဖောက်မှုတွေနောက်တစ်ခုကမတရားလင်းဆက်ဆန့်ခါရဲအမျိုးသမီးတွေကပြောတာဆိုတာကြီးရှိပါတယ်ဒီတစ်ခေါက်မှာဘလို့တွေ့ရလဲခင်ဗျဟ
ိုသူတို့ကသတင်းကိုလွတ်လွတ်လပ်လပ်သွားပြီပါပေါ့နော်ဆိုပြီးတော့သူတို့ကရွာဒီဟိုအဝေးမှာပဲထိတ်မှာပဲနေခဲ့ပါတယ်ကိုကြိုက်တာမေးကြပါဆိုတော့သွားတဲ့ခါမှာဒီလာအုပ်စုလိုက်လာပြီးတော့အကုန်လုံးပြောကြပါတယ်မနေ့ကဆိုလို့ရှိရင်သွားကြတာဒီမောင်တော်မြောက်ဖက်မှာကြားကောင်းတောင်နေရာကိုသွားခဲ့ပါတယ်အဲ့ဒီနေရာမှာဆိုလို့ရှိရင်တတန်းမှုတယောက်ကိုသူတို့တနက်နဲ့ချောင်းပြစ်လို့တည်သွားတယ်တည်သွားတဲ့အခါမှာအမစစ်စင်ကြီးလှုပ်တော့ပေါ့နော်စစ်စင်ကြီးလှုပ်တဲ့အခါမှာအမျိုးသမီးတယောက်ကထွက်ပြေးတဲ့သူ့ရဲ့အဖေကိုဖမ်းပြီးတော့ဟိုတပ်ပြန်မီးရှို့တယ်ပေါ့နော်အဲ့လိုမျိုးမျိုးမြင်ထုတ်ထားတဲ့ဓာမျိုးတွေနောက်တချို့ကလည်းသူ့သားကိုခုဖမ်းထားတယ်ထမ်းထားတဲ့အခုတတိပြန်မလှုပ်သေးဘူးပေါ့နော်ဆိုတော့သူကဒီရွာမင်းဖမ်းခံတဲ့လူတွေဟိုများနေပြီပေါ့နော်အဲ့လိုမျိုးတွေလာပြောကြတာရှိပါတယ်နောက်အတမအပြုကျင်ခံရတယ်ဆိုတော့သူကလည်းဟိုကောင်အမျိုးသမီးတွေလည်းတွေ့ကြရပါတယ်သူကလည်းဟိုပေါ့နော်ဒီလိုအာဓမပြုတ်ခြင်းနဲ့ဗန်းနဲ့ပြောပါတယ်ကိုကလည်းတိုက်ရိုက်မင်းလို့မရတဲ့အခါကျတော့ဘာသာပြန်တဲ့တစ်ဆင့်နေရတော့ဟိုတွေ့ခွင့်တော့ရပါတယ်ဟိုအကုန်လုံးပေါ့လေဟိုလိုက်ဟိုလွတ်လွတ်လပ်လပ်လဲတွားပြီးတော့ချိန်ခွင့်ရပါတယ
်ခုနကသူတို့ပြောကြတဲ့လူခွင့်ချိုးဖောက်မှုတွေလိမ်မဲဆိုင်ရာအရာသူတို့စော်ကားခံရတယ်ဒီလိုကိစ္စမျိုးတွေကိုတလုံးလုံးကဆိုရင်နိုင်ငံတော်တိုင်ပင်ရုံးကောအစိုးရအာဏာပိုင်တွေကသူတို့တိုင်မှာတိုင်လို့ရှိရင်ရေးယူမယ်လို့ပြောထားရှိတယ်သူတို့ကရောမတိုင်ကြဘူးလား
Rape case ရှိတာကိုတိုင်တဲ့လူလည်းရှိတယ်မတိုင်တဲ့လူလည်းရှိတယ်သတင်းတောက်တရားနဲ့တဆင့်သတင်းပေးရင်းနဲ့ပဲတိသွားပြီးတော့အာဏာပိုင်တွေကလာပြီးဆက်ဆီးတာတွေရှိတယ် main play ရဲ့အနေနဲ့တိုင်ဖို့ဆိုတာအချိန်နဲ့ကြည့်ရတာသူတို့ကပညာနဲ့မတက်ကြပါဘူးသိပညာသိကျွယ်တဲ့ပုံမပေါ်ဘူးအဲဒီယောက်ျားဘေးကဒီပေါ့နော်တတ်သိနားလေတဲ့ဒီရွာတွေကလူတွေကဟိုဒါလုတ်ဒါလုတ်ဆိုလုံနေတဲ့ပုံမျိုးတွေအဲ့လိုမျိုးတွေတွေ့ရပါတယ
်ခုဒီအစိုးရကနေပြီးတော့နောက်ဆုံးဒီသတင်းစာရှင်းလင်းပွဲလုတ်တဲ့အခါမှာရောသူတို့အနေနဲ့ဒီနေမြေဒေသနဲ့ပတ်သက်လို့ဘယ်လောက်ထိသူတို့နည်းနည်းနည်းလုတ်နိုင်နေပြီလဲဘယ်လောက်ထိလုံခြုံရေးကဆောင်ရွက်နိုင်ပြီလဲသူတို
့ဝင်းကြီးဦးမြင့်ကပြောပါတယ်ဒီဒေတာထဲမှာသူတို့အတက်နိုင်ဆုံးဟောနော်လုံခြုံရေးနဲ့ဟိုဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်ဗျဘာဖြစ်လို့လဲဆိုတော့ဒီလုံခြုံနဲ့ထိဆောင်ရင်ဖွံ့ဖြိုးတိုးတက်ရမရှိပါဘူးဒါကြောင့်ဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်လုပ်တဲ့အခါမှာဆော့ဆော့လို့ပေါ့နော်အခုလုံနေရင်တန်လာမှာမှာအခုလိုမျိုးဖြစ်တယ်ခတ်တယ်ဟိုလူတွေဟိုကြောက်အောင်တော့အဲ့လိုအဲချင်းချောက်တဲ့ဟာတွေတွေ့နေရပါတယ်ပေါ့နော်ဆိုတော့ အဲ့ဒါတွေကိုဖြည့်ရှင်းနေရတာနဲ့အခုရှေ့မတိုးနိုင်ဖြစ်နေတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့အခုကြောင်းအောင်တို့စူးစမ်းပြီးရှင်းနေပါတယ်ရှင်းတဲ့အခါမှာလည်းတို့မှာပြဿနာကငွေကြေးပြဿနာပေါ့နော်ဟုတ်ရင်ဒီခိုင်းကြည့်နေအစိုးရမှလည်းငွေမရှိတော့ဟိုကဲဒီကြည့်နေအစိုးရကတရားကိုဒီဘဟုကနေပဲဟိုပါနော်အဲ့ရ၆ပတ်မှုနေလည်းတို့ဒီကြည့်နေခွန်ပြိုးရတဲ့ဆိုတို့စူးစမ်းပြီးလုပ်နေပါတယ်ပြောပါတယ
်ဟုတ်ကဲ့ဒေါက်ကင်မြို့တဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကိုရောက်နေတဲ့ VOA အဖွဲ့သားဒေါက်ကင်မြို့တဲ့ကိုကိုသားညိုဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်ရှင်